COVID-19 corona virus ကူးစက်ပြန့်ပွားမှုဆိုရင်အဖြစ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာယောဂပိုးကူးစက်တဲ့မြန်မာအလုပ်သမား၃ဦးမှရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာသံယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား၄000နီးပါးရှိပြီးယောဂပိုးကူးစက်မှာဆိုရင်နာကြောင့်နေရပြောင်းချင်ကြတဲ့မြန်မာအလုပ်သမားတွေ အတွက်လဲတန်ယုံကလိုအပ်တာတွေကိုအခုညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA
သတင်းတောက်စုစုကပြောပြသွားမှာပါရှင်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့ဆိုရင်အဆင့်ကိုရောက်နေပြီလို့တမ္မရမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရရသူရှိရာ33ဦးနဲ့သေဆုံးသူကတော့8ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းဆိုရင်အစဉ်သတ်မှတ်ခံရရတဲ့တောင်ကိုရီးယားမှာမြန်မာလူသားက၄000နီးပါးရှိနေပေမဲ့လည်းယောဂကူးစက်ခံရတာလုံးဝမရှိသေးဘူးလို့စိုးမျိုးအခြေ ခံရတဲ့လူနာမရှိသေးပါဘူးကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလုပ်သားတွေနဲ့စဉ်ဆက်မပြတ်ပါတော့ဒေသလိုက်လမ်းဆက်တွေပြီးတော့ထူးခြားမှုရှိအခြေအနေဆက်တွေကူညီတောင်းဖို့ရာအတွက်ကြိုးထားပြီးသားပါ
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလုပ်သားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါသူတို့တွေအနေနဲ့ယောဂကုသမှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ရင်နေဆိုရင်အလုရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ရုံးအနေနဲ့ကူညီပေးသွားမယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ
်ကျွန်တော်စီကိုကျန်ရန်လမ်းတောင်းတဲ့လုံသားမိနေတွေကိုလည်းပြောပါတယ်စီသားထဲမှာတော့ဖျောက်လောက်တော့သူစီသားကြီးကလည်းစိုးရင်လိုမလို့ပြန်ရင်နေဆိုပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လိုချင်တော့မှသားပါအရင်ညီနိုင်ခိုင်းပါတယ်ခွင့်ရက်လောက်ပေးနိုင်မလဲကျွန်တော်ဒီလိုဆိုကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တဲ့အမ်းမပြောင်းနေတဲ့ဆိုရင်ဆက်ပြီးတော့ညီမကြီးနဲ့သူပြီးတော့ကျွန်တော်အစ်ကိုလမ်းညွှန်လိုက်တယ်သူလုပ်ရှင်နဲ့ညီနောင်တဲ့အခါမှာခွင့်ရသွားတဲ့ဆိုသူအလဲပြန်တယ်ဆိုပြီးတော့ဖြစ်သွားတာမျိုးတွေပါလိမ့်ရှိပါတယ်ဒါကတော့သူလုပ်ရှင်အဓိကတော့အလုပ်ရှင်လို့ဒီမှာသဘောတူညီချက်နဲ့ခွင့်ရရတဲ့ဆိုလို့ရှင်သူတို့နဲ့ပြန်လို့ရပါတယ်ဘလိုမျိုးပြန်လို့မရဘူးအဝင်ထွက်မရဘူးဆိုတာမျိုးတော့မရှိပါဘူး
ပြည်ကလေးနှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်။အစိုးရကစိုးရင်အဆင်ကျင်ညာထားပေမဲ့မားစျောကတော့လည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီယောဂအပေါ်စိုးရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလုံသားကိုစုံမိုးအောင်ကပြောပါတယ
်။ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကနည်းနည်းငယ်ရှိတဲ့အများကြီးတော့မရှိဘူးခင်ဗျာ။ကိုရီးယားဆိုရအနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုများပြတ်လာတော့လေသူတို့နယ်ဆိုရင်မျိုးဆိုချင်းညာရဲဆိုပေမဲ့လည်းသူတို့အရင်တော့ကမာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာပူပင်းနေတဲ့အတွေ့အကြုံတွေရှိတဲ့ခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကြောက်အားကြီးကျော်ဆိုရင်မျိုးတော့မရှိဘူးခင်ဗျာကိုရီးယားဆိုရဘက်ကနေပြီးတော့တတ်နိုင်ဘက်ကဒီသူလုတ်ဝေးနေတယ်ပေါ့နော်
တခြားမြန်မာလုပ်သားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
။ပြည်ပြည်ဝင်ဒုတိယအများဆုံးကိုရီးယားမှာကိုယ်သားသမီးတွေလုံးလုံးနဲ့ပြတ်သွားဆွေးရမှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်။ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပါနော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့မိမိကိုယ်မသင်္ကန်းမှုရှိတယ်ဆိုရင်နီးစပ်ရဆွေးနွေးနဲ့တွားကြဖို့ပြီးတော့လည်းသတင်းအချက်အလက်တွေများလုံးလေ့လာနေဖို့ပြီးတော့သတိပေးပြောထားတဲ့အတိုင်းနဲ့လိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 24ရက်ညနေခင်းစီးရင်အရလူပေါင်း 8,900 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလက်အပျော်စီးတင်မော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့တေဆုံးသူ3ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးတေဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ယောဂဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့က February 23ရက်နေ့မှာထုတ်ပြန်ထားပါတယ်အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ်